တူရကီနဲ့ဂရိနိုင်ငံကြားအေဂျီယန်ပင်လယ်တဲကတူရကီကန်ယူရနာမှာတောက်ကြနေကလှုပ်ခတ်ခဲ့တဲ့ငရင်ကြောင့်လူ58ယောက်ထပ်မံနေသေဆုံးပြီးတော့900ကျော်ထဏ်ရာရသွားတယ်လို့ AP သတင်းကဖော်ပြလိုက်ပါတယ်။ငရင်ကြောင့်တူရကီနိုင်ငံအစ်မီယာမြို့မှာတိုက်တွေပြိုကျခဲ့ပြီးတော့ဂရိနိုင်ငံပိုင်းကျွန်းတစ်ခုထပ်မင်းမှာလဲပင်လယ်လိုင်းတွေဖြစ်ပွားခဲ့ပါတယ်။ဒီကနေ့မနက်ပိုင်းမှာတော့ AMS System ဆိုတဲ့သူတယောက်ကိုအပျက်စီးပုံတွေကြားကနေတူရကီကယ်ဆယ်ရေးအဖွဲ့တွေကကယ်တင်နိုင်ခဲ့ပါတယ်။အဲ့လူဟာအပျက်စီးပုံတွေအောက်မှာ33နာရီကြာပိတ်မိနေကြတာဖြစ်တယ်လို့ပြောပါတယ်။တူရကီသမ္မတရေဂျက်တာယီအာရိုဝန်ကတော့အစ်မီယာမြို့ကိုမနေ့ညနေပိုင်းကသွားရောက်ခဲ့ပြီးတော့ငရင်ကြောင့်အိုးအိမ်တွေပျက်စီးဆုံးရှုံးသွားတဲ့သူတွေကိုယာယီနေစရာအိမ်တွေအကူအညီပေးသွားမှာဖြစ်ပြီးတော့အဆောက်အုံတစ်တွေလည်းစောက်ပေးသွားမယ်လို့ကြေညာပေးလိုက်ပါတယ်။ပြည်အားခုနှစ်ရှိတဲ့အဲ့ဒီငရင်ဟာတောက်ကြနေနေလေပိုင်းကတူရကီနိုင်ငံနဲ့ကပ်နေတဲ့ဂရိပိုင်ဆမ်ဘော့စဂျိုနာမှာဗိုလ်ပြုလှုပ်ခတ်ခဲ့တာဖြစ်ပြီးတော့အဲ့နောက်မှာလည်းငရင်ငယ်ရာပေါင်းများစွာလှုပ်ခတ်ခဲ့တယ်လို့ဆိုပါတယ်။ငရင်လှုပ်ခတ်ခဲ့ပြီးနိုင်ပိုင်းအနေနဲ့ကြာမှာပဲဂရိဝန်ကြီးချုပ်ကတူရကီသမ္မတစီကိုရှာရှာပါပါဖုန်းခေါ်ပြီးတော့ထိခိုက်ဆုံးရှုံးမှုတွေအတွက်ဝမ်းနည်းကြောင်းပြောကြားခဲ့ပါတယ်။ကျွန်တော်တို့ကြာဘလို့ပဲသဘောထားကွဲပြားမှုတွေရှိနေပါစေအခုလိုအချိန်ကကျွန်တော်တို့တွေအတူရပ်တည်ရမယ့်အချိန်ဖြစ်တယ်လို့ဂရိဝန်ကြီးချုပ်ကတွေ့တော်ကနေရေးပါတယ်။တူရကီဝန်ကြီးချုပ်အာရိုဝန်ကလည်းအိန္ဒိယနိုင်ငံကြားစီးလုံးညီညွတ်မှုကိုပြသခဲ့ကြပြီးအခုလိုအခက်အခဲတွေရှိနေတဲ့အချိန်မှာအားပေးကူညီမှုကတခြားအရာတွေတော်များများထပ်ပို့ပြီးတော့တန်ဖိုးရှိတယ်ဆိုပြီးတော့တွေ့တော်ကနေရေးပါတယ်ခင်ဗျာ။